Women and girls in particular are targeted again and again and again. We see brutal
ဒီအရမစင်းများတွေဖြစ်ရုံစားခံရဒီပိုင်းဆိုင်ရာကြီးကျွံအဖြစ်အဆုံးချခံရတာပြီးအပါအဝင်တိတ်ရစ်တဲ့လိမ့်ဆိုင်ရာခေါင်းပုံဖြတ်မှုတွေကို ခံနေကြရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာမနက်9:00ခန်းကကျင်းပခဲ့တဲ့ပြည်ပကဒေတာတွေမှာလူကုန်ကူးမှုကစ်တရဲ့ကျွန်းစနစ်နဲ့အတရားဓမ္မလှူအပ်ပေးခိုင်းစေမှုဟန်တာကြီးကာဝေးနဲ့ ဒီကိုရေးဆိုင်ရာညီလာခံမှာအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာမြန်မာနိုင်ငံအပါအဝင်စီးရီးယားအာဖဂန်နစ္စတန်လီဘီယာဆိုမာလီယာအစရှိတဲ့ပြည်ပခန့်တွေရင်ဆိုင်နေရတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း190နိုင်ငံတို့မှာလူကုန်ကူးခံရသူပေါင်း20%ပြီးလူကုန်ကူးမှုကနေရာဇဝတ်ခိုင်းတွေဟာ
Cessation of conflicts and building peace is one of the most important solutions to solve the problems of human trafficking.
ဒီမိုကရေစီကျင့်သုံးနေတဲ့မြန်မာအစိုးရကအမျိုးသားပြည်နယ်ချင်းကြားစီရေးနဲ့နေကြရေးပေါ်ဆောင်မှုနိုင်ငံရဲ့ရေးကြီးတဲ့ဦးစားပေးလုပ်ငန်းတွေမှာထည့်သွင်းတာပြီးအဲ့ဒီဥတီကျဲအောင်မြင်စေဖို့လဲကြိုးပမ်းဖို့တင်ပြခံခိုင်းပါပါတယ်မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖြတ်ရေးနှစ်ပတ်သက်လို့နိုင်ငံတကာစာချုပ်တွေကိုလက်မှတ်ရေးထိုးထားရဖြစ်ပါတယ်ရာသီခိုင်တွေနေစားဖြတ် စသဖြင့်စာချုပ်တို့ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။၂၀၀၅ခုနှစ်မှာလူကုန်ကူးမှုတိုက်ခိုက်ရေးဥပဒေကိုအတည်ပြုခဲ့ပြီးပြောင်းလဲနေတဲ့အခြေအနေတွေနဲ့ကိုက်ညီစေဖို့ပြန်လည်ပြင်ဆင်နေကာလက်ရှိမှာ၅နှစ်စီမံချက်နဲ့လှုပ်ဆောင်နေတယ်လို့လည်းတမတ်ချီကပြောခဲ့ပါတယ်
။ We have also taken appropriate measures to prevent potential human trafficking, slavery and labor exploitation in conflict areas.
ဒီဘက်ကဒီဘက်ဒေသတွေမှာလူကုန်ကူးမှုကြုံပြုမှုနဲ့လူအားကောင်းပုံဖြတ်မှုတွေကိုဟန်တားနိုင်မှုလဲလူအပ်တဲ့ရည်ရည်ဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်။အရည်ရည်ဆောင်ရွက်မှုစိတ်ပိုင်းဖြင့်လူကုန်ကူးမှုအကြောင်းတရင်ဖြတ်ချပြဝေးတာတင်တန်းတွေပေးတာနှိုးချမှုရှိစေဖို့ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။တိုင်းရင်းသားဘာသာတွေနဲ့လဲစားဆောင်တွေဖြတ်ဝေခဲ့ပါတယ်။ဒါတွေကိုအစိုးရအပြင်ဒေသခံ NGO တွေနိုင်ငံတကာ NGO အဖွဲ့တွေဘာသာရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ်
။ခုလိုလုံခြုံရေးကောင်စီမှလူကုန်ကူးမှုပြဿနာဖြေရှင်းဖို့မြန်မာနိုင်ငံအနေနဲ့ကြိုးပမ်းနေတဲ့အကြောင်းတာမကြီးကပြောခဲ့ပေမဲ့လို့လေတက်ရှိမြန်မာနိုင်ငံမှာပဋိပက္ခဖြစ်ပွားရာဒေသတွေဖြစ်တဲ့အထူးသဖြင့်ကချင်နဲ့ရှမ်းအစရှိတဲ့ဒေသတွေမှာလူကုန်ကူးမှုအခြေအနေကဘယ်လိုရှိပါသလဲ။တိုင်းရင်းအမျိုးသမီးနဲ့မိန်းကလေးငယ်တွေဘာကြောင့်လူကုန်ကူးခံကြရတဲ့အခြေအနေကိုဆက်ရောက်ခဲ့ပါသလဲဆိုတာကိုဆက်တင်ပြလိုပါတယ်။မွန်းနေကြီးကတော့ကချင်မြို့မီအစည်းအရုံးကဖြစ်ပါလေ
ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီပြည်ုံနဲ့ကြီးရပါတော့ပြည်ုံနေမိတ်ဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွတ်လပ်မှုဖြစ်လာတယ်ဘာလို့ဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကဆိုလို့လည်းမိဆွားတုံးဆွဲတယ်တုံးဆွဲတဲ့ပုံမှာအဲ့လိုရှိရင်အိမ်မှာအမေကိုရိုက်နေတယ်နှိမ့်ဆက်တယ်အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီသမီးဖြစ်တဲ့ကလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ခြားလာတယ်ခြားလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလုပ်ရှာဖို့အတွက်သူကြောက်ကြလာတယ်အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ပေါ့နော်အဲ့လိုမျိုးဟိုရောင်းသားတဲ့အခြေအနေပေါ့နော်ဒီလိုမျိုးဖြစ်နေတဲ့ဒီမျိုးသမီးငယ်လေးတွေကိုရောင်းသားတာတွေအဲ့လိုမျိုးအခြေအနေလည်းရှိတယ်ပြီးလို့ရှိရင်တချို့အမိသားစုတွေဆိုလို့ရှိရင်ဒီဘယ်လိုပြောကြည့်မွေးစွာတော့တုံးချင်းအဖြစ်ညာတော့အဖြစ်ဒီတက်ဆံလဲမြင်လာတော့ပေါ့နော်တက်ဆံလဲရချင်လာတဲ့အခါကျတော့ ဒီခြားနိုင်ငံကဒီမြန်မာချင်းဒီကျုပ်ဖက်ကပေါ့နော်အဲကွန်ဖိုးတွေပြီးပတ်စံများများပြီးပြီးတော့လာတောင်းရန်ပြီဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့တမီးတွေကိုအဲလေးလေးလတ်လတ်နဲ့ပေါ့နော်ဒီဆွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှ သိတာတခြားနိုင်ငံကျောက်သွားတဲ့အခါကျတော့အဆက်တွေမရတော့တဲ့အခြေအနေပေါ့နော်ကြောက်နေတဲ့အခြေအနေပေါ့နော်တခြားနိုင်ငံမှာပြန်ပြီးတော့ရောက်စားခံရတဲ့အခြေအနေပေါ့နော်ဒီလိုမျိုးကဒီလူကုန်ကူးမှုအခြေဆက်တွေနဲ့အများကြီးရှိနေတာပေါ့နော်ဒါတွေကလည်းဒီမိဆွေဝါစေတနာတွေကြောင့်အဲဒီချုပ်မျိုးသမီးတွေကထုတ်ပေါက်ရှာလာတယ်ဒီချုပ်မျိုးသမီးတွေဟာဆိုလို့ရှိရင်မွေးဆွေးဝါးတောက်တုံးနဲ့အဖေတွေနှိမ့်ဆက်တယ်ရိမ့်နေတယ်ပြီးလို့ရှိရင်အိမ်မမနေချင်တဲ့ခါကျတော့ဖြစ်နေတယ်အဲ့လိုမျိုးရှိနေပေါ့နော်အဲ့ဒီခြေလေးပုံပါဒီကိုယ်တိုင်းတော့ပေါ်ပြောဖြစ်နေပါ
တရှင်တိုင်းသူလေဒီတမတော့2017မှာမြန်မာစစ်တပ်နဲ့ KIA ကြားတိုက်ခိုက်မှုတွေစတင်ဖြစ်ပွားပြီးနောက်မန်စီမုံမောက်ပြည်နယ်တွင်ရှိအိုးအိမ်နဲ့ဖြစ်ကြတဲ့ဒုက္ခတွေတောင်းကြော်ကိုလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့ဖြစ်တဲ့လူမှုအလင်းလို့အဓိပ္ပာယ်ရတဲ့ကချင်လူမှုအချို့ပြုအဖွဲ့ကဖြစ်ပါလေ။သူကပဋိပက္ခကြောင့်ဒုက္ခရောက်ပြီးလူကုန်ကူးခံရတဲ့ကချင်အမျိုးသမီးတွေရဲ့ဘဝကိုအခုလိုပြောပြခဲ့ပါလေ
။ငါတို့ရဲ့ဆိုတော့ဒီစိတ်ကြောင့်မလို့ပေါ့။ကချင်ပြည်နယ်နဲ့ချင်းပြည်နယ်မှာပြည်သူပေါင်းဒုက္ခရောက်တဲ့အဲဒီ IDP တွေအားလုံးကဒီဒုက္ခကိုချက်ပြေးတုံးဆောင်နေလို့အားလုံးကတဲ့တိမ်မှာတောင်းပေါင်းနေရှိရှိရခုအချိန်မျိုးပြောဆိုလုံခဲ့တဲ့2015စက်တင်ဘာမှာပဲကျမတို့ကလူမှုကြည့်ပြီးမှ IDP ရဲ့အချိန်မျိုးကျမတို့လေ့လာဆန်းစစ်မှုတွေကျမတို့လုပ်ခဲ့
ဟုတ်ကဲ့
အဲ့ခါမှာအခုကပြောရမယ်ဆိုရင်ကျမတို့ဟိုဒီဒုက္ခတွေအားလုံးအတွက်နိုင်ငံတကာဒီသတင်းဆောင်တာပုံမှုအကူအညီကတော်တော်ရွံ့နေတာကိုကျွန်တော်သိရတယ်ဒီလူပေါင်းကိုပိန်းကြော်ဟာဆိုရှင်ငါးနှစ်ကျော်ကြက်မှာနေပြီးဖြစ်တဲ့အတွက်လူတွေမျိုးရက်ကိုဘယ်လိုမှပြန်လို့မရဘူးဒီဟန်ရေးကမရနိုင်ဘူးတကယ်ကိုစစ်မှန်တဲ့ရေးရပြီးတကယ်ကိုဘယ်ပြန်ခုရမယ်ဆိုချင်ပြန်နိုင်လို့ဖြစ်တယ်ဒီငါးနှစ်ကျင်းမှာဆိုအခြေအနေစစ်ဒီ IDP မှာနင့်နာဆုံးဆုံးမှုလို့ပြောရမလားတော်တော်လေးနင့်နာတဲ့အပိုင်းလေးကျွန်တော်ပြောရတယ်တောင်ခုချိန်မှာကျွန်မအမြဲတမ်းဒီဒုက္ခရဲ့ခံကိုကျွန်မအမြဲတမ်းကြွားတယ်မိခင်နေနေလည်းစကားပြောတယ်ပေါ့နော်အတက်အရန်ဒီရဲ့အမျိုးသမီးဆိုရင်တို့ former ထိနေပြီပေါ့ကျမတို့ဒီတိုင်းတိုင်းကအများတော်ပေါ်မှာနေရဆိုမဲ့အများကိုရဲ့လုံအားနဲ့ကိုနေပြီးသားရဲ့ကိုအိမ်မှာကိုဟာကိုအများ manage လုပ်နေရသူကဒီလိုမျိုးအစင်းအက်ထဲမှာနေရထိုင်တာကအစဒီ10ပြပတ်လဲ12ပြပတ်လဲအခန်းထဲမှာမိခင်မိဘရောသမက်ရောချွေးမရောသားသမီးရောအကုန်လုံးဒီလိုစုပြီးနေရဆိုတော့ privacy ဒါကအမျိုးသမီးတွေတော့အရန်ကိုဒါစိတ်ကြီးခိုက်စရာဖြစ်တယ်ပေါ့နော်ဒီမှာချုပ်စုထောက်ပါရရတယ်ကျမတို့ကြံ့ချောမှဒီငါးမြတာအရဆိုရင်ကျမတို့ရှိမယ်ဆိုရင်အမျိုးသမီးရဲ့လေးတွေသူ့အမျိုးသမီးရဲ့ဆက်ကြောတက်လေးပဲဖြစ်လာတယ်ဆိုတဲ့ကလေးတွေကကြံ့မင်းအားလုံးကလည်းကြည့်ကြည့်နေနေတဲ့အခါကျတော့ဒီလိုအခြေအနေတစ်ခုမှာတို့ကဘာရဖြစ်တော့တို့ရဲ့အဲဒီလိလမှုတစ်ခုအနေနဲ့တော့ကောင်စိတ်ချပေါက်ခုနေနေတော့ကောင်တချို့တော့အဲ့ဒီနေရနဲ့အိမ်ထောင်ပြသွားတဲ့ဟာမျိုးလေးချင်းဆိုရင်အိမ်မနေမယ်ဆိုခဏပြောတဲ့အဟာကိုဆက်ပြီးဆက်ကနည်းနည်းနေအောင်ပြပေါ့ဒီလိုဆိုပြီးဆက်နေဒီခါမှာမိသားစု10ယောက်ရှိနေအားလုံးကစိတ်သက်သက်သက်နေရတဲ့အခါမှာမိသားစုကိုထောက်ပံ့ဖို့ဆိုတဲ့ဟာမျိုးစိတ်နဲ့ပြုတ်ပြီးတော့အလုပ်လုပ်သွားချတဲ့အမျိုးသမီးဟာဆိုရင်ရောင်းသားခံရတာမျိုးဖြစ်လာတဲ့ကိုတက်လုပ်တဲ့အတိုင်းဒါဘုံမင်းရနေရတဲ့ဟာမျိုးလေးနေပေါ့နော
်မြန်မာနိုင်ငံဟာအမေရိကန်နိုင်ငံတရားဌာနရဲ့နှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာလူကုန်ကူးမှုတိုက်ခိုက်ရေးမှာပူးပေါင်းဆောင်ရွက်မှုအနည်းဆုံးဖြစ်တဲ့အနည်းဆုံးအဆင့်တုံးမှာသတ်မှတ်ခံခဲ့ရတဲ့ဒီအတော်များများရှိခဲ့ပြီဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြေသူများကန္တာကိုမိကုန်းချစ်ပါပါရှင်